ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်သက်အနိုင်ရရှိခဲ့ပေမယ့်သမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်တို့ဘက်ကပြန်လည်တက်မြက်ရေးအပြုအမူအလုံးလောက်ပြတာလာမတွေ့ရသေးဘူးလို့ဒေါအောင်ဆန်းမတွေ့ရသေးတဲ့အပြင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရေးကိုလည်းအချိန်ဆွဲထားတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးသုတေသီတို့ကပြောကြားလိုက်ပါတယ်။မန်နေကမနက်ပိုင်းကပြုလုပ်ခဲ့တဲ့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရှေ့မှောက်ကြားနာပွဲမှာ Project2049 Institute ရဲ့အကြီးအကဲသုတေသီကယ်လီကိုရီကပြောဒီခုလိုပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုဦးကျော်စံတာကပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ဒီလိုပါမနေ့ကပြုလုပ်တဲ့ကြားနာပွဲဟာတကယ်တော့အစ်တောင်အာရှဒီမိုကရေစီရေးရာကြားနာပွဲဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်အင်ဒိုနီးရှားဖိလစ်ပိန်ဗီယက်နမ်စတဲ့နိုင်ငံတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအခြေအနေတွေကိုအလားအလာတွေကိုဆွေးနွေးကြရတာဖြစ်ပါတယ်အဲ့ဒီမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးပထမဆွေးနွေးတင်ပြတဲ့ပုဂ္ဂိုလ်ကတော့ CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာဆက်ဆံရေးလေ့လာမှုဌာနကတွဲဖက်ညင်ကြားမှု Mori Hybert ဖြစ်ပါတယ်။သူကရွေးကောက်ပွဲဟာစဉ်လုံးကျော်မဟုတ်ခဲ့တယ်လို့အဓိကကြားတဲ့စင်ခေါ်မှုတွေဟာရှင်းမှရှင်းနေစေဖြစ်တယ်လို့အခုလိုပြောကြားသွားပါတယ
်။ I think over the last 2 weeks we've had a lot of excitement coming out of Myanmar Burma but of course that election was
ဒီကရေရတဲ့ဘက်နှစ်ပတ်အတွင်းမြန်မာနိုင်ငံမှာစိတ်လှုပ်ရှားစရာတွေအများကြီးပေါ်ထွက်ခဲ့ပါတယ်။ရွေးကောက်ပွဲကတော့စင်လုံးကျော်ပြည့်ပြည့်စုံခြင်းမရှိခဲ့ပါဘူး။အကြီးအမားဆုံးစိန်ခေါ်မှုတွေကရှေ့မှာရှိနေပါသေးတယ်။ဒေါ်အောင်ဆန်းစုကြည်အနိုင်ရရှိတဲ့ကိစ္စကိုစစ်တပ်ကဘယ်လိုတုံ့ပြန်မှာလဲ။တိုင်းဒေသလူမျိုးစုပြည်ထနာကိုဘယ်လိုရှေ့တိုးပြီးတော့လှုပ်ဆောင်မလဲ။ရိုဟင်ညာတွေအပေါ်ဘယ်လိုကင်တွယ်ဆက်ဆံမလဲဆိုတဲ့ကိစ္စတွေရှိနေပါသေးတယ်။
CSIS တွဲဖက်ညွှန်ကြားမှု Morin Hybert ပြောကြားတော့တာဖြစ်ပါတယ်ဆက်လက်ပြီးထွက်ဆိုသူတူကတော့မြမအရေးကိုနှစ်ပေါင်း20လောက်စောင့်ကြည့်လေ့လာခဲ့တဲ့ဆောင်ရွက်ခဲ့တဲ့ Kelly Curie ဖြစ်ပါတယ်သူဟာ Project 2049 Institute ကအကြီးတန်းသုတေသီတူဖြစ်ပါတယ်မကြာခင်ကမှမြန်မာနိုင်ငံကပြန်လာတာလည်းဖြစ်ပါတယ်ရှေ့ဦးစွာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမခန့်အောင်နိုင်မှုရခဲ့တာကိုကြည်ချင်းအဖြစ်မြန်မာပြည်သူတွေဟာစစ်အစိုးရအဆက်ဆုပ်ကိုဘလောက်ထိခါခါသီးသီးမလိုမလားဖြစ်နေကြကြတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။တခါ NLD အပေါ်သူတွေကဘလောက်မျှော်လင့်ချက်ထားတယ်လဲဆိုတာကိုလည်းဒီမှာတွေ့ရတယ်လို့ဆိုတာပြောပါတယ်။သို့တော်လည်းပဲရွေးကောက်ပွဲပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့အရာရာစိတ်ချနေနိုင်တဲ့အဆင်တော့မရောက်သေးဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလည်းပဲလှုပ်ဆောင်ချက်ကိုကြည့်ပြီးတော့အမှတ်အပြစ်ပေးလို့မရသေးဘူးလို့အခုလိုပြောကြားသွားပါတယ
်။ I have to say we're not out of the woods yet.The NLD and others have filed complaints about large and suspicious tranches of out-of-constituency advance votes in Shan and Kachin states. And yesterday there was an announcement by the Union Election Commission or by someone in the senior ranks of
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစိုးရိမ်စရာမရှိတော့ဘူးလို့ကျမတို့မပြောနိုင်သေးပါဘူး။ရှမ်းနဲ့ကချင်ပြည်နယ်တွေမှာမဲဆန္ဒနယ်မြေပြင်ပကလာတဲ့မြားပြည်မတင်ငါစရာချုပ်တင်မဲတွေအကြောင်းမချေတတ်ချက်တွေကို NLD နဲ့တခြားပါတီတွေကတိုင်ကြားထားတာရှိပါလေမနေ့ကပဲပြည်ခိုင်ဖြိုးထိတ်တန့်ပါတီဝင်တူကသူ့ပါတီအနေနဲ့အနိုင်ရ NLD ကိုယ်စားလှယ်ပေါင်း100အထိအပေါ်မချေနှချက်တွေတိုင်တန်းနိုင်မယ်လို့ပြောခဲ့ပါလေရွေးကောက်ပွဲမှာကိုယ်စားလှယ်တွေဖြစ်ကံနေပယ်ဖြစ်နိုင်စေဖို့ကြိုးပမ်းမှုလို့မြင်ပါလေဒါကြောင့်ရွေးကောက်ပွဲကော်မရှင်ကိုတချို့ကအောင်မှပေးနေပြီးမယ်ဒီအချိန်မှာတော့မပေးနိုင်သေးဘူးလို့ကျွန်မထင်ပါလေစိုးရိမ်စရာဖြစ်တဲ့ကြိုတင်မဲ့ကိစ္စနဲ့ NLD ကိုယ်စားလှယ်တွေပေါ်မချေနှက်တဲ့တိုင်တန်းချက်တွေကိုရွေးကောက်ပွဲကော်မရှင်ကဘယ်လိုကင်တွယ်ဖြစ်ရှင်းမလဲဆိုတာကိုစောင့်ကြည့်ရအောင်မှာဖြစ်ပါလေ
ဆက်လက်ပြီးကယ်လီကူရီကရွေးကောက်ပွဲပြီးဆုံးသွားခဲ့ပြီဖြစ်ပေမဲ့ဒီရွေးကောက်ပွဲမှာအပြတ်သက်နိုင်ရရှိခဲ့တဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြန်လည်စစ်မြေရေးအပြုအမူကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်ဟန်တို့ကအလုံးအလောက်ပြတ်သားတာမတွေ့ရဘူးလို့လည်းအခုလိုပြောကြားသွားပါတယ်
While the Tamadaw and the USDP leadership have repeatedly stated their commitment to turn over power to the NLD in accordance with the law, and these are the key words, in accordance with the law, exactly how this will happen remains to be seen. President Thein Sein and the Commander-in-Chief, Min Aung Hlaing, have delayed meetings with Aung San Suu Kyi to discuss
the situation at the end of the year. ပြောတဲ့အတိုင်းဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါလေ။သမရဦးသိန်းစိန်နဲ့တက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့ဒီနှစ်ကုန်ထိရွှေဆိုင်ခဲ့ကြတာတွေ့ရပါလေ။ခုတည်းထိလဲသူတို့ဘက်ကပြူပြူငှာငှာလိုက်လျောတဲ့အရေးလက္ခဏာမတွေ့ရသေးပါဘူး။နိုင်ငံကြီးကြောင့်လူတွေဖမ်းဆီးခံရဆဲဖြစ်တယ်လို့တိုင်းရင်းသားနေမျိုးတွေမှလည်းထိုးစစ်တွေဆင်နေဆဲဖြစ်ပါလေ။ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာ ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့စစ်လုံရှားစရာတွေအများကြီးပေါ်ထွက်ခဲ့ပါတယ်ဆက်လက်ပြီးထပ်ပြီးတော့
ညီမနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာမူဝါဒသဘောတရားအပေါ်မှာယက်တီရမယ်အစားလက်တွေ့အလုပ်ဖြေးကိုဦးစားပေးယက်တီခဲ့တာကိုဝေဖန်သွားပါတယ်။လွန်ခဲ့တဲ့9နှစ်ကသမ္မတဥက္ကဋ္ဌအစွန်းနဲ့နီနီကကဆက်ဆံလွန်းတယ်လို့လည်းသူကထောက်ပြသွားပါတယ်။အစိုးရအနေနဲ့80%ဆက်ဆံတဲ့အပိုင်းမှာမြန်မာပြည်သူတွေရဲ့အောက်ခြေလူထုအဖွဲ့အစည်းတွေနဲ့ဆက်ဆံရေးကိုချက်ထွင်ပြီးဒီမိုကရေစီခိုင်မြ